ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာစနေနေ့ကတိုက်ပွဲတွေပြင်းထန်နေလို့ထိုင်းဘက်မှာနယ်စပ်လုံခြုံရေးတုံ့ပြန်ချထားပြီးအခြေအနေအမျိုးမျိုးအတွက်ပြင်ဆင်ထားဖို့ထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်ထားပါတယ်။ထိုင်းဝန်ကြီးချုပ်ဆရတ်သာသဝီစင်ကမတိမငြိမ်ဖြစ်နေတဲ့မြန်မာအခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးထောင်နဲ့ချီတဲ့အရက်သားတွေထိုင်းဘက်ကိုထွက်ပြေးလာနေတာကြောင့်လိုအပ်ရင်လူသားချင်းစာနာမှုအကူအညီတွေပေးဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။လာမယ့်အင်္ဂါနေ့မှလည်းမဲဆောက်ကိုကိုယ်တိုင်သွားကြည့်မယ်လို့ထိုင်းဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်မှာရေးပါတယ်။နေဆက်မှာတိုက်ပွဲတွေဖြစ်နေတာကိုမလို့လားပဲထိုင်းပြည်သူလူထုနဲ့နေဆက်လုံခြုံရေးကိုကာဝယ်သွားမယ်လို့ဆိုပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မကြခင်အခြေအနေတွေပုံမှန်ပြန်ဖြစ်လာမယ်လို့မျှော်လင့်ကြောင်းနဲ့နေဆက်မှာတိုက်ပွဲတွေမပြန်ပွားစေဖို့တိုက်တွန်းထားပါတယ်ထိုင်းနိုင်ငံရဲ့အထုတ်ချာပိုင်နယ်မြေနဲ့လေပိုင်နက်ကိုကျူးကျော်ချိုးဖောက်ပြီးနေဆက်မှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့ထိုင်းကမြန်မာတန်ရုံးကိုအကြောင်းကြားထားတယ်လို့ဆိုပါတယ်ထိုင်းမြန်မာချစ်ကြည်တရားအမှတ်နဲ့ဒီမှာစနေနေ့ကတိုက်ပွဲတွေပြင်းထန်ခဲ့တာပါမြန်မာစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်သတင်းစာတွေမှာတော့ KNU အဖွဲ့ကစစ်ကောင်စီအခေါ်အကြမ်းဖက်မှုကိုလိုလားသူများ KKO ခွဲထွက်အဖွဲ့နဲ့ PDF အမေရိကန်အကြမ်းဖက်သမားတွေကလက်နက်ကြီးတွေအဝေး train drone တွေနဲ့အသုံးပြုပြီးတာလွန်အင်အားနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဝင်းတိုက်လို့ဒေသတည်ငြိမ်အေးချမ်းရေးအတွက်လေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့ရပြီးအကြမ်းဖက်ပူးပေါင်းအဖွဲ့ကအကြမ်းဆုံးအများပြားနဲ့ဆုတ်ခွာခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်များ